မန္တလေးတိုင်းညောင်ဦးမြို့နယ်ပကံမြို့ဟောင်းမှာစစ်သားနဲ့ရဲအင်အားအတော်များများချထားပြီးမြို့အဝင်အထွက်စစ်ဆေးတာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပါတယ်။မြို့တွင်းမှာတော့လမ်းပြုပြင်တာတန်ချင်းရေးဆောင်ရွက်တာတွေဒီရက်ထက်လုပ်နေတယ်လို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်သိင်ကြီးထိုက်ကဆက်ပြောပြမှာပါ။
စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြင့်အောင်လှိုင်ဒီအပိုင်းတဲမှာပကံကိုရောက်လာမှဖြစ်လို့အရင်ကထက်ပိုပြီးလုံခြုံရေးတိုးချထားတယ်လို့ပကံဒေသခံတွေကပြောပါတယ်။ပကံမြို့အနီးတစ်ဝိုက်နေရာတွေကိုပါဖြန့်ပြီးလုံခြုံရေးယူထားတဲ့အကြောင်းပကံကခီးသွွားလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ
်။ရင်ရစီရီအလောက်ကြီးမထောက်ဘူးပြော။ဒီနေ့ရနေသွားပြီးစီတီစီစီတော်တော်များတယ်ပြော။မြို့အဝင်အထွက်အကုန်လုံးကအစားအဲစီစီများတယ်ပြီးတော့အရောက်မြစ်ထဲမှာလည်းအဲသူတို့လွန်လွေးချတာရှိရပြအဲပြီးတော့ရုပ်တည်နေတယ်ဒေါ်လာညာရရှိရဲအဲစစ်တာတော့မြို့ဝင်အထွက်မှာဆဲပ
ြပကံမြို့အဝင်အထွက်မှာစစ်စေးတာတွေရှိပေမဲ့မြို့တွင်းမှာဖျားဘူးဧည့်သည်တွေကိုတော့တားဆီးစစ်စေးတာမျိုးမရှိဘူးလို့ဒေသခံတို့ကပြောပါတယ်စစ်ကောင်စီတပ်သားတွေကိုဖျားစီတီတိုင်းမှာအဆောင်သဘောမျိုးတွေ့ရတယ်လို့လည်းပကံအဲလန်းညွတ်တူကပြောပါတယ်
အစွဲထားလာပါလားဘလို့လာတော့မသိဘူးနော်ဖရားနဲ့ကြိုင်းမှာဆောင်းလေးရောအရင်တက်ပုံချထားတော့တွေ့ရတယ်။ဒါပေမဲ့ဧည့်သည်မိလာမြန်လာပေါ့နော်ကားကြီးဆက်လာကြည့်လာတော့တခုမှမလုပ်ဖိုင်နဲ့သူ့အတူအဲ့လိုဆောင်းနေနေဆောင်းတာပေါ့နော်။နောက်ကလည်းကျွန်တော်ဧည့်သည်ခေါ်ကျွန်တော်ကကျွန်တော်ဖရားဖို့တမိုင်းရှင်းပြီးရနဲ့ဧည့်သည်ပြန်တင်ပြီးရင်ကားပြန်ထွက်နောက်ဖရားသွားနောက်ဖရားမှာလည်းအဲ့လိုတွေ့နေမယ်။ဘာမှတော့သူကလည်းဘလို့ချင်းတော့မရှိဘူး။လဲလို့ပတ်တော့ကတော့ပုံမှန်ပဲဗျ။ဇူနီကလည်းဧည့်သည်လဲရတယ်ပေါ့နော်။
ပကံမြို့တွင်းထဲမှာလည်းလမ်းတွေပြုပြင်ပြီးတစ်ပင်တွေကိုထုံးတုပ်တန့်ရှင်းတာတွေဒီအပိုင်းထဲမှာလုပ်ကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်။လမ်းတွေရှင်းလို့တော့ပုံမှန်တော့လမ်းနေရာမင်းမညာဖြစ်တာတွေပါတယ်ပေါ့။သူဆိုရတာမင်းနဲ့တူရတယ်။အဲ့နဲ့လမ်းခဲတာတွေပေါ့နော်။လမ်းရှင်းတာတွေနောက်တော့ဒီလမ်းပြန်ချောအောင်လုပ်တာတွေအဖေးဆက်ပတ်လေနားလေးကိုဒီပေါ့ဆက်လေးနဲ့တက်တဲ့နေတက်ရှင်းလုပ်တာတွေပေါ့နော်။အဲ့တက်တဲ့လေးကိုပြန်ပြီးတော့ထုံးတုပ်ပြီးဝိုင်းလာတယ်ပေါ့နော်။အဲ့လမ်းတွေကတက်တဲ့လေးကို
စစ်ကောင်စီအရာရှိအများစုကဇွန်လ15ရက်ကတည်းကပကံရင်ကျင်းမှုနယ်မြေမှာရှိတဲ့ဖုံကြီးချောင်းတချို့မှာစခန်းချလုံခြုံရေးယူထားတာလို့ဖုံကြီးချောင်းနဲ့နှီးဆက်သူတချို့ကပြောပါတယ်။အခုလိုအချိန်ကြာကြာတက်ဆွဲနေရယူထားပြီးဒီအပိုင်းတွေမှာလမ်းပြုပြင်တာတွေအပြင်ဈေးတီတိုင်းမှာလုံခြုံရေးတွေချထားတာတွေကြောင့်စစ်ကောင်စီခေါင်းဆောင်ပကံဒေသကိုလာမယ်လို့ဒေသခံတွေကခန့်မှန်းကြတာပါ။စစ်ကောင်စီဘက်ကတော့အခုလိုပကံရင်ချင်းမှုနယ်မြေမှာလုံခြုံရေးတွန့်မြင့်ထားတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူး။ရှေ့သတင်းပတ်အတွင်းမှာပဲပကံဒေသမှာလမ်းချမ်းမဲခေါင်ဒေသရင်းစီဝေးပွဲကျင်းပဖို့လည်းအစီအစဉ်ရှိပါတယ်ရှင်။